မြန်မာပုတ်လိကစီးပွားရေးလုပ်ငန်းတွေအနေနဲ့ငွေကြေးအကူအညီရနိုင်မှုမြေရအခက်အခဲလျှက်စစ်မီပုံမှန်မရရှိတဲ့အခြေအနေနဲ့ကျွမ်းကျင်အလုပ်သမားရှာပါမှုစတဲ့အဟန့်အတားတွေကြုံတွေ့နေရတယ်လို့ကမ္ဘာပန်အုပ်စုအဖွဲ့ဝင် International Finance Corporation ကတာဝန်ရှိသူတဦးကပြောပါတယ်ဒီအဟန့်အတားတွေနဲ့အတူဖြစ်ရှင်းနိုင်မယ့်အကြံပြုချက်တွေကိုကမ္ဘာပန်အုပ်စုကမြန်မာနိုင်ငံအတွက်ပထမဆုံးထုတ်ပြန်တဲ့ယင်းနည်းမြှုပ်နှံမှုဝန်ကျင်အခြေအနေစမ်းစစ်လေ့လာချက်အစီရင်ခံစာမှာဖော်ပြခဲ့တာပါအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်တင်ကြီးလင်းကပြောပြပါမယ်ရှင်
ဟုတ်ကဲ့ပါရှင်မြမပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကြုံတွေ့နေရတဲ့အဟန့်အတားတွေအနက်စီးပွားရေးလုပ်ငန်းတွေစတင်မှုတွန်းမြင့်လှုပ်ဆောင်မှုလိုအပ်တဲ့ငွေကြေးအကူအညီရရှိနိုင်မှုနဲ့မြေယာအခက်အခဲတွေကိုအဓိကကြုံတွေ့နေရတာဖြစ်တယ်လို့ကမ္ဘာပန်အုပ်စုကထုတ်ဝေတဲ့ယင်းနှိမ့်နှံ့မှုဝန်ကျင်အခြေအနေစမ်းစစ်လေ့လာချက်အစီရင်ခံစာရေးသားရမှာပါဝင်ခဲ့တဲ့ Charles Schneider ကပြောဆိုလိုက်ပါတယ
် Some of the main constraints that they identified were things like access to finance
ဒီအစီရင်ခံစာရေးသားတဲ့နေရာမှာရှောက်ဖွေတွေ့ရှိခဲ့တဲ့အဓိကအဟန့်အတားဖြစ်နေတဲ့အချက်ကတော့ငွေကြေးအကူအညီလွယ်လွယ်ကူကူမရတဲ့အခက်အခဲပဲဖြစ်ပါတယ်။စီရင်ခံစာအတွက်စစ်တမ်းကောက်ယူခဲ့တဲ့ကလူ၄ယောက်မှ၁ယောက်လောက်ကစီးပွားရေးလုပ်ငန်းတွေလုပ်ကန်တဲ့နေရာမှာငွေရေးကြေးရေးအခက်အခဲကြုံတွေ့နေရတယ်လို့ရှောက်ဖွေတွေ့ရှိပါတယ်။နောက်ထပ်အဓိကအဟန့်အတားကတော့ညီရအခက်အခဲပဲဖြစ်ပါတယ်။စစ်တမ်းကောက်ယူထားတဲ့ရေအတွက်ရဲ့20ရာခိုင်နှုန်းကတော့သူစီဝိုင်းလုပ်ငန်းတွေစတင်လုပ်ကင်ဖို့တိုးချဲ့လုပ်ကင်ဖို့ယုံကြည်စိတ်ချတဲ့မြေယာတွေရဖို့အခက်အခဲတွေရှိတယ်လို့တွေ့ရပါတယ်
။ငွေကြေးနဲ့မြေယာအခက်အခဲတွေပြီးရင်တော့လျှက်စစ်မီပုံမှန်မရရှိတဲ့အခက်အခဲနဲ့ကျွမ်းကျင်အလုပ်သမားရှားပါတဲ့အခက်အခဲတွေကိုပုဂ္ဂလိကလုပ်ငန်းရှင်အများအပြားကကြုံတွေ့နေရတယ်လို့အစီရင်ခံစာရေးသားဖို့စစ်တမ်းကောက်ယူရမှာရှာဖွေတွေ့ရှိခဲ့တယ်လို့သူကဆိုပါတယ်။ဒီအဟန့်အတားတွေကိုဖြည့်ရှင်းမှုအတွက်အစိုးရပုဂ္ဂလိကတွဲဆောင်ဆွေးနွေးပွဲတွေကိုပုံမှန်ကျင်းပပြီးကြုံတွေ့နေရတဲ့အခက်အခဲတွေကိုဆွေးနွေးပြီးဖြည့်ရှင်းကြဖို့ကမ္ဘာပန်အုပ်စုကအကြံပြုတယ်လို့လည်း Mr. Schneider ကပြောပါတယ်။ငွေကြေးအကူအညီရရှိနိုင်မှုအခက်အခဲကိုဖြည့်ရှင်းမှုအတွက်ငွေစုငွေချေးအသင်းတွေတည်ထောင်မှုအပေါင်းခံပစ္စည်းနဲ့ချင်းငှားတဲ့စနစ်ကိုတိုးမြင့်ပေးဖို့စတဲ့ငွေကြေးဆိုင်ရာအခြေခံအဆောက်အုံတွေကိုတိုးတက်လာအောင်ဆောင်ရွက်ဖို့အစီရင်ခံစာမှာအကြံပြုထားတယ်လို့လည်းအခုလိုပြောပါတယ်။
I think there were a number of recommendations around strengthening the financial system, making it.
ငွေကြေးအခက်အခဲတွေကိုကူညီဖို့ဖြည့်ရှင်းမဲ့နည်းလမ်းတွေအတော်များများရှိပါတယ်။ငွေစုငွေချေးအသင်းတွေထူထောင်တာအပေါင်းခံပစ္စည်းနဲ့ငွေချေးတဲ့စနစ်ကိုတိုးမြင့်ပေးမယ်စတဲ့ငွေကြေးဆိုင်ရာအခြေခံအဆောက်အုံတွေကိုတိုးတက်လာအောင်ဆောင်ရွက်မယ်ဆိုရင်တော့ပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့ငွေကြေးအကူအညီတွေပိုရနိုင်တာပေါ့ဗျာ။
ကမ္ဘာပန်အဖွဲ့ဝင် International Finance Corporation အဖွဲ့အနေနဲ့လည်းငွေကြေးအခက်အခဲတွေ့နေရတဲ့ပုဂ္ဂလိကအသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအတွက်အသေးစားငွေချေးလုပ်ငန်းတွေကိုအကူအညီပေးနေတယ်လို့လည်းသူကပြောပါတယ်
။ We're doing a lot on financial sector infrastructure to strengthen the ability of banks.
ကျွန်တော်တို့အနေနဲ့တော့ငွေကြေးဆိုင်ရာအခြေခံအဆောက်အုံတွေကိုပို့ပြီးတော့ကောင်းမွန်လာဖို့အတွက်အကူအညီတွေပေးနေပါတယ်။အသေးစားနဲ့အလတ်စားလုပ်ငန်းတွေကိုချင်းငွေချပေးနိုင်ဖို့ဘဏ်တွေကိုလည်းအကူအညီပေးနေတယ်လို့အသေးစားငွေချေးလုပ်ငန်းတွေကိုလည်းအကူအညီပေးနေပါတယ်။ကျွန်တော်တို့ International Finance Corporation အနေနဲ့ဘဏ်တွေနဲ့အသေးစားငွေချေးလုပ်ငန်းတွေတဲ့ကိုညီညွတ်နိုင်ခြင်းအပြင်ငွေချေးအကူအညီအမှန်တကယ်လိုအပ်နေတဲ့ပုဂ္ဂလိကစီးပွားရေးတွေအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုကူညီနေတာဖြစ်ပါတယ်။
ရှင်နည်းမြောက်နှံမှုဝန်ကျင်အခြေအနေစမ်းစစ်လေ့လာချက်အစီရင်ခံစာတွေကို International Finance Corporation ကနိုင်ငံပေါင်း100ကျော်အတွက်ရေးသားထုတ်ဝေခဲ့ပြီးမြန်မာနိုင်ငံအတွက်တော့2015ခုနှစ်မှာပထမဦးဆုံးအကြိမ်ရေးသားထုတ်ဝေခဲ့တာဖြစ်ပါတယ်။ဒီအစီရင်ခံစာမှာစီးပွားရေးလုပ်ငန်းရှင်တွေကြုံတွေ့နေရတဲ့အဟန့်အတားတွေအစိုးရရဲ့တာဝန်ယူကြီးကြပ်မှုနဲ့အသွင်ကူးပြောင်းရေးကာလမှာစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဆက်လက်လှုံ့ဆော်ရမယ့်လုပ်ငန်းစဉ်တွေအကြောင်းရေးသားဖော်ပြထားပါတယ်ရှင်။